င်္ဂလာပါကမင်္ဂလာပါခင်ဗျာစနေညပိုင်းဒက်ဒီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေဒီကနေ့ဆွေးနွေးမယ့်အဓိကအကြောင်းအပြောမယ်ဆိုရင်တော့ဒီဘန္ဒာရေးဆိုင်ရာပြုပြင်ပြောင်းလဲမှုနဲ့သက်ဆိုင်ပါတယ်ဘာလို့လဲဆိုတော့နောက်နှစ်ပိုင်းလောက်ကစပြီးတော့ကျွန်တော်ဒီ IMF ဒီနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ World Bank ကမ္ဘာဘဏ်နောက်ဒီ EDB အာရှဖွံ့ဖြိုးရေးဘဏ်စတဲ့ဒီနိုင်ငံတကာငွေကြေးအဖွဲ့ဈေးတွေကနေပြီးတော့မြန်မာနိုင်ငံကိုချင်းငွေတွေပြန်ပေးဖို့အတွက်စပြီးတော့ဆောင်ရွက်နေပြီဖြစ်ပါတယ်အဲ့တော့ဒီတော့လည်းအမေရိကန်ပြည်အောင်စုဘက်ကဒီလိုချင်းငွေတွေပေးနိုင်အောင်လို့အကူအညီတွေပေးသွားမယ်လို့ပြောထားတာရှိပါတယ်အဲ့တော့တချိန်လုံးကမြန်မာနိုင်ငံအနေနဲ့ဒီနိုင်ငံသားကျွေးမိတော်များရှိရတယ်ဒီချင်းငွေတွေကိုလည်းချင်းငွေတွေကိုလည်းတစ်ဖက်မှာပြန်ဆန်းရမယ်နေတာရှိပါတယ်တစ်ဖက်မှာချင်းငွေယူတာနဲ့တပြိုင်တည်းမြန်မာနိုင်ငံထဲမှာဒီဘဏ္ဍာရေးဆိုင်ရာလုံထုံးလုံနည်းတွေပြုပြင်ပြောင်းလဲစရာတွေဟိုဘယ်ချက်တွေအဓိကရှိနေလဲဘယ်လိုကိစ္စတွေကဟိုအနှောက်အယှက်ဖြစ်နိုင်လဲပေါ့နော်ဒီကြောင်းကျွန်တော်အဓိကဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်အဓိကဆွေးနွေးပေးဖို့အတွက်ကိုနှစ်ဦးဖိတ်ခေါ်ထားပါတယ်မြမရေးလေးလာသူတွေပါပဲသုံးသက်သူတွေပါပဲဥအောင်သူငိမ့်ဥအောင်သူငိမ့်ကတော့ဘ ഹു ဒီဖွံ့ဖြိုးရေးအဖွဲ့ကြီးရပါနောက်ဒေါက်တာခင်ဇော်ဝင်းကိုလည်းကျွန်တော်ဖိတ်ခေါ်ထားပါတယ်လက်တော်ဥအောင်သူငိမ့်လေလိုင်းပေါ်ရောက်နေပါပြီကောင်သူငိမ့်ကြားရမယ်ထင်ပါတယ်ခင်ဗျဟု
တ်ကဲ့ကြားပါတယ်ခင်ဗ
ျကောင်သူငိမ့်ခုနကကျွန်တော်ပြောသလိုပေါ့ဒီ IMF World Bank တို့ကမ္ဘာငွေကြေးအဖွဲ့ကြီးတွေကမြန်မာနိုင်ငံကိုချင်းငွေတွေပေးတော့မယ်တော့တစ်ဖက်မှာမြန်မာနိုင်ငံနဲ့အခုညှိနှိုင်းဆောင်နေတာကြီးရှိပါတယ်ခင်ဗျာ။အခုအောင်သူငင်းရဲ့အမြင်ပေါ့နော်။အခုလက်ရှိမြန်မာနိုင်ငံထဲမှာသူတို့ကပြောနေတာတော့ဒီဘန်ဒါရေးဆိုင်ရာလှုပ်ထုံးလုံနေတော်များပြောင်းလဲစရာတွေတော်များရှိတယ်။အဲ့တော့အဲ့ဒါကြီးအတွက်လည်းညှိနှိုင်းဆောင်နေတာကြီးတွေ့ရပါတယ်ခင်ဗျာ။တစုံတရာအခက်ခဲတွေ့နေစရာများအောင်သူငင်းမြင်မိလားခင်ဗျာ
။အခုချိန်ထိတော့ဟိုဒီလိုပေါ့နော်ကျွန်တော်တွေ့တာ IMF တို့ကမ္ဘာဘဏ်တို့ကသူတို့ Article 4 Consultation လို့ခေါ်ပါတယ်။ဆိုတော့ဒီသူတို့ရဲ့ Senior Secretary ဥပဒေပုံမှန်အပိုက်လေးရပါတော့နော်။မြန်မာအစိုးရနဲ့ဟိုတိုင်းမဲ့ဆွေးနွေးမှုတွေမြန်မာစီနိုင်ငံဘက်ကနေပြီးတော့ဒီစည်းရင်းအင်းတွေရယူတာတွေကဟိုအရင်အချိန်တွေကရှိခဲ့ပါတယ်ဆိုတော့အခုအနေထားမှာတော့ပို့ပြီးတော့ဆက်ဆံရေးနှိစက်လာတဲ့အနေထားပေါ့နော်ဆိုတော့အခုအချိန်မှာတော့မြန်မာနိုင်ငံထဲမှာပဲဒီကမ္ဘာပံရုံးတွေပါလေပြန်ဖွင့်ဖို့လည်းပြင်ဆင်နေတဲ့အနေထားရှိပါတယ်ဆိုတော့အဲ့ဒီအနေထားမှာတော့အထူးသဖြင့်အခက်အခဲရလို့ပြောလို့ရနိုင်တာပေါ့အဲ့ဒါကကျွန်တော်တို့နိုင်ငံမှာရှိတဲ့ဘဟုဗန်ပေါ့နိုင်ငံတော်ဘဟုဗန်ကဒီ visa လွတ်လပ်တဲ့အဖွဲ့ကြီးမဟုတ်သေးပါဘူးဆိုတော့အဲ့ဒါကဒီဘဏ္ဍာရေးဝန်ကြီးဌာနရဲ့အောက်မှာပဲရှိသေးတယ်ပေါ့ဆိုတော့အဲ့ဒါကိုလည်း visa လွတ်လပ်တဲ့အဖွဲ့ကြီးဖြစ်ဖို့ဆိုပြီးတော့ဒါဥပဒေပြဋ္ဌာန်းမယ်လုပ်မယ်ဆိုပြီးတော့ဟိုပြင်ဆင်နေကြတာလည်းရှိပါတယ်ဆိုတော့နောက်တစ်ပိုင်းကကြာတဲ့အပိုင်းမှာကျတော့ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီဥပဒေစီးနင်းစည်းကမ်းပေါ့နော်အထူးသဖြင့်ဒီဘဏ္ဍာရေးနဲ့ပတ်သက်လို့ငွေကြေးနဲ့ပတ်သက်လို့ကဒီအားနည်းပါသေးတယ်ဆိုတော့ဒါရင်းနဲ့အပိုင်းနဲ့ပတ်သက်လို့လည်းပြင်ဆင်ဖို့လိုတယ်ပေါ့ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီနိုင်ငံမှာအထူးသဖြင့်တော့ဒီ stock market လို့ခေါ်တဲ့ဒီကျွန်တော်တို့အစုရှယ်ယာတွေရောင်းချတဲ့ဈေးကွက်ကမရှိသေးပါဘူးဆိုတော့တကယ်လို့ဒီ AEC လို့ခေါ်တဲ့ဒီအာရှနိုင်ငံတွေအားလုံးပေါင်းစည်းပြီးတော့ဒီ2015မှာပေါ့နော်ဒီလိုအတိုင်းဝိုင်းတစ်ခုလုပ်မယ်ဆိုတဲ့အနေထားမှာလိုပါတယ်ဆိုတော့ဒီအတွက်လည်းမြန်မာနိုင်ငံကဒီဂရီကူကိုလှုပ်ထားပြီးဆိုတော့ဒါအတွက်လည်းပြင်ဆင်အောင်မယ်အနေထားပေါ့နော်ဆိုတော့နောက်ကြံနိုင်တဲ့အခက်အခဲကတော့အရင်တော့ကမြန်မာနိုင်ငံကစီကျွေးတွေပြန်မဆက်တဲ့အခါကျတော့ဟိုကျွေးဆိုးတွေကြံနေတဲ့နိုင်ငံလိုဖြစ်နေတယ်ခင်ဗျ။ဆိုတော့ဒီအနေထားကတော့ကျွန်တော်ထင်တယ်မကြခင်တော့ပြည်လည်ဖို့ရှိပါတယ်။ကြံတဲ့ကျွေးတချို့ကိုတချို့နိုင်ငံကလည်းလျှော်ပေးမယ်။တချို့နိုင်ငံကလည်းကြားဝင်ပြီးတော့ဆက်ပေးမယ်ပေါ့ခင်ဗျ။ဥပမာဂျပန်လိုဟာမျိုးကဆက်ပေးလိုက်မယ်ဆိုလို့ရှိရင်အဆင်ပြေသွားနိုင်တယ်လားလားရှိပါတယ်ခင်ဗျ။
ဟုတ်ကဲ့ခုနကကောင်သူငင်းပြောသွားတဲ့အထက်မှာတော်များများလေးအခက်ခဲလေးပြောမယ်ဆိုအများကြီးတွေ့ရပါတယ်ခင်ဗျ။အခုနိုင်ငံတကာငွေကြေးဖွဲ့စည်းတွေရဲ့ခမန်းချက်တချို့ဗမာပြည်ကလည်းခမန်းတာဖြစ်ပါလိမ့်မယ်။နောက်နှစ်ပိုင်းလောက်မှာချင်းငွေတွေများရလာမလားဆိုတာမျှော်လင့်နေပါတယ်။ခုနကပြောသလိုပေါ့အချင်းတွေကအခက်ခဲတော်များဖြစ်နေတဲ့အခါကျတော့ချင်းငွေတွေကနောက်နှစ်ပိုင်းလောက်ပေးနိုင်မယ့်အချင်းတွေအလားလာရောဘယ်လိုမြင်လဲကောင်သူငင်
း။ဟုတ်ကဲ့ဟိုအထူးသဖြင့်ကတော့ဗျာဒီလိုဗျာချင်းငွေဆိုတာကလေဟိုနိုင်ငံတစ်ခုအလားလာကောင်းလာရင်ဗျာဟိုငွေချင်းကျင်တဲ့လူကများလာပါတော့။ဆိုတော့အဲ့တော့မြန်မာနိုင်ငံချင်းတွေကအခုပြောရမယ်ဆိုရင်တော့ဒီရင်းနှီးမြှုပ်နှံတဲ့သူတွေတော်တော်များများမျက်စိကျစရာအနေထားရှိပါတယ်အထူးသဖြင့်သဘာဝတရားစာတာကျွဲဝရဲနောက်တစ်ခါမြေပြင်အနေထားလူရည်အနေထားလည်းတင့်တော်သလောက်ရှိတယ်နောက်တစ်ခါကျတော့ဒီကမ္ဘာလုံးပေါ်မှာအခုချိန်ကြီးဗျာဘယ်သူမှဟိုမတူးရသေးတဲ့ရွှေတွင်းလိုဟာမျိုးလိုဖြစ်နေတဲ့အနေထားဆိုတော့နိုင်ငံတော်တော်များများဝင်းနေပါတယ်ဆိုတော့အဲ့လိုဝင်းနေတဲ့အနေထားမျိုးမှာကဲအကျွေးယူမယ်ဆိုရင်လည်းပြီးနိုင်တဲ့အနေထားပေါ့ဗျာဒါတွေကတော့ဖြစ်လာဖို့အလားအလာတွေများတယ်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာခင်ဇော်ဝင်းလက်လေးလိုင်းပေါ်ရောက်နေပါပြီဒေါက်တာခင်ဇော်ဝင်းကြားရမယ်ကြည့်စပါရခင်ဗျာ
ဟုတ်ကဲ့
ဒေါက်တာခင်ဇော်ဝင်းခုနကကောင်သူငင်းပြောတာလဲကြားမိမယ်ထင်ပါတယ်အခုကျွန်တော်တို့ဒီဒီနိုင်ငံတကာငွေကြေးဖွဲ့စည်းတွေကမြန်မာနိုင်ငံနဲ့ချိတ်ဆက်တော့မယ်ဆက်ဆက်ပြီးတော့လုတော့မယ်ဆိုတော့မြန်မာနိုင်ငံဘက်မှာကူဒေါက်တာခင်ဇော်ဝင်းရဲ့အမြင်သိချင်ပါတယ်မြန်မာနိုင်ငံဘက်ကရောဘန္ဒာရေးအရာအဲမိမိရဲ့ဒီဒီဘန္ဒာရေးစီမံခန့်ခွဲမှုတွေလုံထုံးလုံနည်းအရာသူတို့နဲ့ဆက်သွယ်ဆောင်ရွက်နိုင်မယ့်အခြေအနေတွေလမ်းပွင့်သွားပြီလားကိုယ့်ဘက်ကပြင်ဆင်မှုနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
ကွာကောင်သူငင်းပြောချင်ပါလေကြောက်ဖို့ပြည့်စုံပါလေ နိုင်ငံတွေကဟိုပြက်နေတာကြာပြီလေဒီတော့လည်းတပါတီစနစ်အောက်မှာဆိုလို့ရှိရင်နိုင်ငံကြီးရရတဲ့ငွေကိုအစိုးရဒီလို30ပုံစံမျိုးလောက်ခဲ့ကြတာပေါ့ဗျာနော်ဒါပြတော့ဒီနိုင်ငံတကာငွေကြီးဒီလောကနဲ့ပြက်နေတာလောကပြက်နေတာဆိုလို့ရှိရင်အနည်း20ရှိပြီလေဆိုတော့ဒီအစိုးရရဲ့ဒီဘာသာရေးပတ်သက်လို့ခင်ရတော့ကျွန်တော်ဒီကိုကျွန်တော်ယူရင်းနေတော့ကျွန်တော်ပြတော့ဒါပြောရမှာပဲဗျာနော်ဆိုတော့အခုအလုံးကြီးနဲ့ဝင်လာမယ်ဆိုလို့ရှိရင်ကျွန်တော်ပြောရတဲ့အထက်ကျဲမျိုးမျိုးနဲ့ကျွန်တော်ကြုံနိုင်ပါတယ်ဗျာအဲ့တော့ကျွန်တော်တို့တကယ်တမ်းကြည့်တဲ့ကိုကျွန်တော်တို့ဟိုတောင်းဆိုခြင်းနဲ့ဆိုတော့အများဆုံးဒီရန်လေးရနေတဲ့ကတော့ပြင်ဆင်ဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ကျွန်တော်တို့မကြာကြားနေရတာမြန်မာနိုင်ငံမှာလည်းပြည်ပြောင်းလဲရေးလုပ်နေကြပြီဆိုပေမဲ့တချို့ဝင်ကြီးပိုင်းအနည်းငယ်လောက်ပဲကြားနေချို့ဝင်ကြီးဌာနရဆိုရင်ပြင်ပြောင်းလဲရေးအစိုးရလုပ်နေပေမဲ့မလိုက်နိုင်တဲ့အနေအထားမျိုးတွေလည်းကြားနေတော့ဥပမာဆိုလို့ရှိရင်ဒီအတွက်ဆိုလို့ရှိရင်ဗန္ဓာယီဝင်ကြီးဌာနတို့ဘာလို့ရှိတယ်စီးပွားရေးတို့ဝင်ကြီးဌာနတို့ဒီဌာနတွေထဲမှာကောဒီအတွက်လိုက်နိုင်တဲ့အခြေအနေကရှိနေပြီလား
အဲ့ဒါကအများကြီးတို့ပါလေကျွန်တော်ကပြောရတဲ့အတိုင်းပဲပေါ့ဗျာနော်ဒီနိုင်ငံတကာငွေကြေးဖွဲ့ကြီးပေါ့ IFR နေနဲ့ကတကယ်မျိုးပြီးဖို့ကုညီစေခြင်းနဲ့နော်ပြန်ထူအောင်စေခြင်းဆိုတော့တကယ်လို့ intensive ပေါ့ဗျာနော်ဒီ crash course မျိုးပေါ့အများဆုံးဒီလိုသင်ငန်းများအတိတ်ရနိုင်အောင်သူပေးရလိမ့်မယ်ဒီဘက်ကလည်းအဲ့ဒါကိုနှိမ့်လိုက်ရလိမ့်မယ်အခုကဲကျွန်တော်တို့ကနိုင်ငံကြီးပြောင်းလဲလုပ်တယ်ပေါ့ဗျာနော်ကဲဒီကဘွေရှိတယ်ပါလီမန်ပေါ်လာပြီပါလီမန်ကဘယ်လိုပြောလဲဆိုတော့ကျွန်တော်ကကျွန်တော်တို့ကြိုးပမ်းနေပါတယ်တိုးတော့လေအစိုးရရန်တရားအနေနဲ့ရတယ်ဒီအခါကိုပို့ပြီးပွင့်လာဖို့လိုပါလိမ့်မယ်အဲ့မှာလည်းဝိုင်းပြီးတော့ဆရာတို့ကူညီပါအောင်ဆိုတော့ကိုပြောတယ်ပေါ့ဗျာဆိုတော့ခုမှပြောလို့ top down ပေါ့အထက်ကတော့ reform ကိုလိုလားတာကျွန်တော်ဘာမှငင်းစရာဘူးမရှိပါဘူးတိုးတော့ဒီကိုကြီးကလိုက်နိုင်ဖို့ဆိုတာကအများကြီးကိုလောက်အောင်မယ်ကျွန်တော်အဲ့ဒါကိုလည်းလည်းကျွန်တော်စိုးရင်လာပါတယ်
โอเคအခုခုနကကျွန်တော်ပြောလို့ဗန္ဓာယီဝန်ကြီးဌာနဘက်ကလုံထုံးလုံနီးတွေဗန္ဓာယီဆန်လုံထုံးလုံနီးတွေစပြီးတော့ပြင်ဆင်တဲ့ခြေလမ်းတွေတော့တွေ့နေရပြီလားဒါဆိုရင
်ကျွန်တော်ဒီလောက်ကတော့သိကြမတွေ့သေးဘူးအဲ့တော့ဟိုကမ္ဘာဗန်နဲ့ IMF ကတော့ဖိဖိဆန်ဆန်ကြီးကမဟုတ်ဖွင့်လာတော့ကိုတလောကရုံးတာဖွင့်တော့ပါပြီလေသူတို့ကဒီဥစ္စာတွေကိုလုံနေပြီလားဒါလည်းလေးစရာရှိရပါဗျာဆိုတော့ဒါကနှစ်ဦးနှစ်ဖက်ဆုံးဒီဥစ္စာကိုလုံအောင်ပါပေါ့နိဆိုတော့ဟိုကက်ကက်ပေါ့အမှုခံရမယ်ဆိုတာကအများကြီးကိုလိုတယ်အဲ့ဒါတွေမကဘူးခုနပြောဆိုဒီ2015ဆိုလို့ရှိရင်ကျွန်တော်ဒီ free trade ဥပဒေအာဆီယံဒေါ်လာရေးဇုန်နဲ့ဥပဒေကုန်ကြေးဇုန်နဲ့ပါတော့မယ်လေအဲ့ဒါပဲကိုပြင်ဆင်မှုရှိရလားဆိုတော့တခြားဟာတွေကပြောနေတာဒီသူကြီးကကြောင်းနေဖို့ကတော်လေးကိုလိုသေးရဲ့ဗျအဲ့မှာခုနပြောလို့ပေါ့တော်လေးကိုတွန့်နေတာပါ
ဟုတ်ကဲ့ကွန်တူညေရောဘယ်လိုပြင်လဲခင်ဗျခုနပြောလို့ညှိတော့ညှိနိုင်နေကြပြီပြောင်းလဲဖို့ဒီဘန်ဒါရေးဆိုင်ရာအကိစ္စတွေပြောင်းလဲဖို့ဒါပေမဲ့ဒီတကယ်တမ်းရန်နေရာလုံနိုင်တဲ့အခြေအနေ
ဟုတ်ကဲ့ဟိုအထူးသဖြင့်တော့ကျွန်တော်ဒီဘာသာရေးနဲ့ပတ်သက်လို့ခုနလည်းဆွေးနွေးနေတော့လေဆိုတော့ဒီအပေါ်မှာလေးပြောပြောချင်ပါတယ်ဆိုတော့သူသဖြင့်ဘာတွေ့ရသလဲဆိုတော့ကျွန်တော်တို့နိုင်ငံမှာက capacity deficit ခေါ်တာပေါ့ဗျာအရေးသွေးတွေကဟိုတော်တော်ကျဆင်းနေတယ်အရေးချင်းတွေတော်တော်လိုအပ်နေတဲ့အနေအထားမျိုးကျွန်တော်ပြောချင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီဆရာခင်မောင်မျိုးရဲ့ဆောင်းပါးတစ်ပုဒ်လည်းကျွန်တော်ဖတ်ပူပါတယ်ဆိုတော့သူကပြောတာကမြန်မာနိုင်ငံမှာတဲ့ဟို banker လို့ခေါ်တဲ့ဒီဘဏ်လုပ်ငန်းရှင်တွေလို့ဘဏ်လုပ်ငန်းကြီးတွေမှာလုပ်တဲ့သူတို့ပြောရင်အသက်60ကျော်80တွေဖြစ်နေတယ်ဆိုတော့အနေထားကအသက်ငယ်ငယ်ရွယ်ရွယ်နဲ့ဘဏ်လုပ်ငန်းကျွမ်းကျင်တဲ့သူတွေများမရှိဘူးလားဆိုတာသူဆောင်းပါးတဖို့ရေးဘူးတယ်ပေါ့ဗျာဆိုတော့ဒီလိုအခြေအနေမျိုးကလည်းအမှန်ပါပဲဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီဗဟိုဘဏ်ချင်းရှင်ရအောင်ပါဗျာဥထိုင်းနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့လေ့လာမိသလောက်ဆိုလို့ရှိရင်ဒီဗဟိုဘဏ်ကိစ္စတစ်ခုကိုလေပတ်ဖို့သူပြည်သနာဌာနတွေကတော်တော်များများကိုထားတဲ့အနေထားမျိုးတွေ့ရပါတယ်ဆိုတော့ဒီလိုအနေနဲ့ကျွန်တော်တို့ဒီမှာကဒီဘဟုပိုင်းရဲ့သုတေသနလုပ်ငန်းဆိုတာကလူ30-40လောက်နဲ့လေပတ်နေတဲ့ကွန်ပျူတာဆိုတာတော့မှတော်တော်လေးဆက်ဆက်ပါပါဆိုတဲ့လေကြားပါတယ်ဆိုတော့အဲ့တော့ပြောရမယ်ဆိုလို့ရှိရင်အရေးချင်းဘက်ကရောနောက်တစ်ခါဒီရုပ်ဝတ္ထုပစ္စည်းဘက်ကရောတော်တော်လေးကိုလိုရဲ့အနေထားပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ပါဝင်ဆွေးနွေးမိမြတ်လူရဲ့ပရိသတ်တချို့လေလိုက်မောင်မှာရှိပါတယ်ကိုစိုးမိုးကျော်မန္တလေးမြို့ကထင်ပါတယ်ခင်ဗျာကိုစိုးမိုးကျော်ကြားရမယ်ထင်ပါတယ်
ဟုတ်က
ဲ့ကြားပါဆရာကိုစိုးမိုးကျော်ဟုတ်ကဲ့ဆွေးနွေးမဲ့အကြောင်းအရာဆွေးနွေးလို့ရပါတယ်မိမြတ်ကျင်လဲဒေါက်တာခင်ဇော်ဝင်းရှိပါတယ်ဦးအောင်သူငင်းရှိပါတယ်
ကဲကျွန်တော်ဆွေးနွေးကျင်တာကတော့ကျွန်တော်နိုင်ငံမှာ gas တွေရှိပါခင်ဗျာ gas တွေရှိတော့ကျွန်တော်နိုင်ငံ gas တွေကိုဟိုပါဘောပြည်သူလူထုတုံးနိုင်အောင်ဟိုမှာထိုင်းလိုမျိုးပေါ့ခင်ဗျာထိုင်းမှာရှိရင်ကျွန်တော်မော်တော်ကားတွေဟိုတွားလာတဲ့များဥစ္စာနောက်ပြီးလမ်းမေးဈေးဆိုင်ရယ်စားပြီးတော့ gas တွေတုံးပါတယ်ခင်ဗျာအရန်ဈေးသက်တာပါအဲကျွန်တော်နိုင်ငံထွက်တဲ့ gas တွေကျွန်တော်နိုင်ငံမရှိရပြည်သူပြည်သားတွေအဲ့လိုတုံးစီခြင်းအဲ့လေကျွန်တော်ဆွေးနွေးပေးစ
ီဟုတ်ကဲ့အကြောင်းအရာတော့နည်းနည်းလွယ်ဒါပေမဲ့ကွန်တူညေးအဲ့ရနဲ့ပတ်သက်လို့နည်းလေးပြန်ပြီးတော့တုံ့ပြန်ဆွေးနွေးပေးလို့ရမလားခင်ဗျဟု
တ်ကဲ့ခင်ဗျဆိုတော့အထူးသဖြင့်တော့ဗျာဒီ gas တွေကအရင်တစ်ချိန်တော့ဟိုရောင်းခဲ့တဲ့အနေထားပေါ့ဗျာဆိုတော့ဒါတွေနဲ့ပတ်သက်လို့အခုကြားတော့ကပြန်ပြီးတော့ဒီ
အရင်ရောင်းခဲ့တဲ့စာချုပ်စာတမ်းပေါ့နော်ဒါတွေကိုပြန်နှိမ့်နိုင်မယ်ဆိုတဲ့အနေအထားမျိုးလည်းတွေ့ရပါတယ်။ဆိုတော့တခုကတော့ရှိတာတော့အခုလက်ရှိထိုင်းနိုင်ငံမှာပေးနေတဲ့လျှက်စစ်တွေလောက်စားစွိုင်းရင်ရဲ့60ရာခိုင်နှုန်းကကျွန်တော်တို့ဒီကထွက်တဲ့သဘာဝတန်ငွေတွေနဲ့လေ့နေတာပါ။ဆိုတော့အဲ့တော့ဒါတွေကိုကျွန်တော်တို့တိုင်းပြည်အတွက်ပြန်သုံးနိုင်နိုင်မယ်ဆိုရင်ပေါ့ဗျာဒါကတော့အတိုင်းထက်အလွန်ပေါ့နော်။ဒါခုနကဟိုစိုးမိုးကြော်လာခင်ဗျဟိုဆွေးနွေးတာလည်းဟိုကောင်းတဲ့ချက်ပဲထင်ပါတယ်။
ဟုတ်ကဲ့ကျွန်တော်နောက်တူနောက်စာတစ်စောင်ကျွန်တော်ဖတ်ချင်ပါတယ်အဓိကတော့ဟိုမမဦးဆိုပြီးတော့ကျွန်တော်စီပေးပို့လာတဲ့စာပါဟိုမမိုးဖြူရဲ့ဒီမမဦးရဲ့စာလေးဖတ်ပြပါအောင်ခင်ဗျဟု
တ်ကဲ့ချစ်ပါပြောချင်တာကတဲ့အခုချိန်မှာနိုင်ငံတကာကဗန္နာရေးအကူအညီပေးမယ်ဆိုရင်ကြီးလက်စိုက်ပျိုးရေးကဏ္ဍတိုးတက်ဖို့ဖြည့်ဆည်းတင်ပါတယ်တစ်ဆက်သေးကြီးလက်ကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေတိုးတက်အောင်လည်းကူညီတင်ပါတယ်ဆက်မှုလက်မှုဖွံ့ဖြိုးတဲ့အပိုင်းမှာတော့အိန္ဒိယနိုင်ငံတွေကလည်းတိုးတက်ပြီးသားဖြစ်လို့တဘာဝအတိုင်းနီးပါရှိနေသေးတဲ့မြန်မာနိုင်ငံကိုကြီးလက်ဒေသစိုက်ပျိုးမွေးမြူရေးတွေမှာပံ့ပိုးပေးတာအကောင်းဆုံးလို့ထင်ပါတယ်။ထွက်လာတဲ့ကောက်ပဲသီးနှံတွေကိုရောင်းချနိုင်မှုဈေးွက်ရှာတဲ့နည်းပညာတွေနိုင်ငံတကာနှစ်သက်အောင်ထုတ်ပိုးမှုထိမ့်သိမ်းတိုးလောင်းမှုအတတ်ပညာတွေလည်းဖြည့်ဆည်းပေးတင်ပါတယ်။တောင်ဖြိုပြီးချရောင်းတာမျိုးနဲ့ဆိုင်ရင်သီးနှံစိုက်ပျိုးပြီးတော့သီးနှံကိုကဘာကိုဖြတ်နိုင်အောင်လုပ်ပေးတင်ပါတယ်။အခြေခံလူဒန်းစားတွေအခြေခံရင်အပေါ်ရက်အဆောက်အုံလည်းအခြေခံလာမှာပါ။မြို့ပြမှာလူတွေစုပြုံးနေအောင်လုပ်တာနဲ့နှိုင်းစာရင်ကြေးလက်မှာနေပြောအောင်လူတွေနေချင်းလာအောင်လုပ်တင်ပါတယ
်ဒါကတော့မမဦးရဲ့ပေးစာဖြစ်ပါတယ်ခင်ဗျာအဓိကတော့သူကတော့ကြေးလက်ဖုံမျိုးကြီးကိုထောက်ပြတာပါအဲ့တော့နိုင်ငံတကာချင်းငွေတွေကျွန်တော်မေးချင်တယ်ဒေါက်တာခင်စော်ဝင်းဖြည့်ပြီးလို့ရမယ်ထင်ပါတယ်ခင်ဗျာနိုင်ငံတကာချင်းငွေတွေကအခုလိုအကူအညီတွေကကြေးလက်ဖုံမျိုးကြီးအတွက်ဘယ်လောက်ထိမျှော်လင့်စရာတွေရှိပါလဲ
ဟုတ်ပါရဲ့အဲ့ဒါတော်လေးကိုသင်ပြတာကျွန်တော်ဖြစ်ခဲ့ပါတယ်ဆိုတော့ပြည့်စုံပါတယ်လေခုနကစောစောပိုင်းကျွန်တော်တို့ညောင်းဆင်းရဲခဲ့တာကတော့နိုင်ငံကချင်းငွေတွေနိုင်ငံတကာပေးတဲ့ငွေတွေကိုဘယ်လိုစီမံလုပ်မလဲပေါ့ဗျာအခုဥပမာဒီချင်းငွေတွေကမြန်မာပြည်နေနဲ့ပြတ်နေတာကြာလာပြီအခုဘယ်နေမှာတုံးမဲ့ဆိုတာပဲပေါ့ဗျာနော်ဆိုလို့ရှိရင်ကောင်း infrastructure ပေါ့နော်ဒီဆရာဆောက်အောင်ပဲကြည့်ပါဦးရန်ကုန်မန္တလေးလမ်းနဲ့မန္တလေးပြုတ်နေတဲ့လမ်းကတော့ဟုတ်နေပြီအဲ့ရလွဲလို့တခြားလမ်းတွေတော်တော်ကိုယွေနေတာဥပမာမန္တလေးမြချင်းလမ်းဆိုတော့ဗျာကာလာမဲ့ကြည့်ကြည့်ရထားလမ်းမဲ့ကြည့်ကြည့်ပေါ့တော်တော်လေးကိုအချိန်ကြီးကတိုးနေတာပေါ့လေခုနပြောတဲ့ဒီဖြည့်တဲ့ data တစ်ခုလုံးကိုကြည့်မယ်ဆိုလို့ရှိရင်အများကြီးတွားဖို့လိုပါသေးတယ်။ဒီရသကြိုးရေးခံစားဆိုလို့ရှိရင်ကျွန်တော်တို့လူကြီးကျော်မင်းမကလည်းဒါကိုဒီခုနေရတော့ပြန်။နောက်လောက်အားရရလဲအိမ်ကသတော်ရအိမ်မှာရှိကြတယ်ပေါ့။အဲ့မှာဆိုလို့ရှိရင်ဒီကကဒီချင်းဝင်ကြတာနော်။ချင်းနေရတယ်ကြာလာပြီလေသမားကြီးလည်းချင်းနေကြာလာပြီ။ဆိုတော့တချို့ဒီနိုင်ငံတကာအကြံပေးပုဂ္ဂိုလ်ရပြောတယ်။ငွေကိုအဲ့မှာတုံးပါနော်။ infrastructure ဒီလိုဒီမှာကောင်းအောင်စနိုင်မယ်အစားကြီးလက်ကိုလည်းအများကြီးဒါကျွန်တော်တို့ဥတည်ဖို့နော်ဥစားပေးဖို့လိုပါသေးတယ်နိုင်ငံဒေသတွေကအများကြီးဒီပါသေးတယ်အဲ့တော့ priority ပေါ့ဗျာနိုင်ငံခြားငွေတွေကတော့ဝင်လာပြီဟောကကိုလည်းတန်တီရဲ့ခုနပြောပြပေါ့နော်နောက်လာမယ့်10နှစ်နောက်လာမယ့်20မှာတိုးတက်ဖို့တွင်ထားဖို့ကြည့်ပြီးတော့ရွတ်ဖို့အများကြီးလိုပါလိမ့်မယ်ဟောကကိုအများကြီးကိုတောင်းပါလိမ့်မယ်ဟုတ်လား
โอเคကောင်းသူညောဘယ်လိုထင်လဲခုနဒေါက်တာခင်စော်ဝင်းပြောသွားလို့ဒီချင်းွေအကူအညီကိုဘယ်နေရာမှာအဓိကထားပြီးသုံးတင်လဲကိုဘက်ကရောကိုသုံးချင်တယ်လို့ရောသုံးနိုင်တဲ့အနေအထားမျိုးရှိပါမလားနိုင်ငံတကာကိုလက်ခံပါမလားကောင်းသူညင်းမြန
်ဟုတ်ကဲ့ခင်ဗျာဟိုအခုကျွန်တော်သိရသလောက်အနေအထားလေးနည်းနည်းဖြည့်ဆွေးနွေးကြပါတယ်ဆိုတော့ဟိုသိရသလောက်ဆိုလို့ရှိရင်ပေါ့ဗျာဂျပန်နိုင်ငံကကျွန်တော်တို့စီကိုအလုံးရင်းနဲ့အကူအညီတွေပေးမဲ့အနေအထားရှိတယ်ပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာသူတို့ဘက်ကဒီလို130စီမံကိန်းနဲ့တောင်လာတယ်ဆိုတော့တဲ့မျိုးတွေလည်းကြားပါတယ်ဆိုတော့သူတို့ဖြစ်တော့သူတို့ကအခြေခံအဆောက်အုံလမ်းပန်းတရာအပြင်ဒီကိစ္စတွေပေါ့ရေရလျက်စစ်တို့စသဖြင့်ပေါ့ဗျာဆိုတော့အဲ့တော့အဲ့ဒီအနေအထားမှာလည်းတစ်ဖက်ကတော့အန္တရာယ်ကရှိပါတယ်ရှိတယ်ဆိုတာကသူတို့လာတဲ့ဟာကတစ်ဖက်ကအကူအညီသဘောပါသလိုတစ်ဖက်ကလည်းဒါတွေကစီးပွားရေးသဘောပါတဲ့အနေအထားတွေလည်းရှိတယ်ပေါ့နော်ဘယ်တာကအကူအညီဘယ်တာကစီးပွားရေးဆိုတာလည်းသိတော့မရှင်းတဲ့အနေအထားပါဆိုတော့နောက်တစ်ခုကကျတော့အခုကျွန်တော်သိရသလောက်ပေါ့အခုကသူတို့ခေါ်တာကဒီ framework for economic and social reform လို့ခေါ်ပါတယ်ဆိုတော့ဒီစီးပွားရေးနဲ့လူမှုရေးပြည်ရင်ပြောင်းလဲမှုအတွက်အခြေခံမူပေါင်းဆိုပြီးတော့ရေးနေကြတာရှိပါတယ်ဆိုတော့အဲ့လိုရေးနေတဲ့အနေအထားမှာကြတော့အဲ့လိုရေးနေတဲ့အနေအထားမှာကြတော့တစ်ခါကဒီအကူအညီတွေပေးလာလို့ရှိရင်ကျွန်တော်တို့ကဘယ်လိုသုံးလဲဆိုတော့အနေအထားပေါ့ဗျာဒါတွေကိုဘယ်လိုလုပ်ကြမလဲဆိုတော့ဒါပြင်ဆင်နေတဲ့အပိုင်းလဲရှိတယ်လို့သိရပါတယ
်ဟုတ်ကဲ့ခုနကျေးလက်ဖွံ့ဖြိုးရေးအတွက်ကဘယ်လောက်ထိအလားအလာရှိလဲခင်ဗျာဒီအကူအညီတွေကကျေးလက်ဒေတာဖွံ့ဖြိုးရေးနဲ့ပတ်သက်လို
့ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဗျာဒီအစိုးရဘက်ကဘာလို့လဲဆိုတော့သူတို့ကဒီအကူအညီတွေရလာရင်ဘယ်လိုသုံးမလဲပေါ့နော်ဆိုတော့နောက်တစ်ခါကျတော့ပေးကျင်တဲ့လူတွေကလည်းကဏ္ဍတစ်ခုတော့မှာပဲစုပြုံပြီးတော့ပေးနေတာမျိုးမဖြစ်အောင်ဆိုတော့ကျွန်တော်တို့ဘက်ကကိုယ့်ရဲ့ဒ framework ကိုဆိုတော့ဒါကိုပြင်ချလာဖို့လိုပါတယ်ဖွံ့ဖြိုးရေးကိစ္စကိုဘယ်လိုလုပ်ကြမလဲဆိုတဲ့ဟာမျိုးပေါ့ဗျာဆိုတော့အဲ့တော့အဲ့ဒါကိုညှိနှိုင်းနိုင်ဖို့အတွက်ကတစ်ဖက်ကအစိုးရကလည်းကိုယ့်ရဲ့ဒီခုနပြောတဲ့အခြေခံမူပေါင်းကိုပြင်သားဖို့လိုပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီနိုင်ငံတကာအကူအညီပေးတဲ့အဖွဲ့အစည်းတွေကလည်းသူတို့ထိထိရောက်ရောက်ပေးနိုင်အောင်ဆိုလို့ရှိရင်သူတို့မှာသဘောတူညီချက်တွေရှိပါတယ်သူတို့ပြောကြတာကဒီ Paris ဟိုထုတ်ပြန်ကြေညာချက်တို့နောက်တစ်ခါကဂျာကာတာထုတ်ပြန်ကြေညာချက်တို့ပေါ့ဗျာဆိုတော့ဒါတွေကိုလိုက်နာဖို့တာဝန်တွေလည်းရှိတော့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာခင်ဆောင်ကျွန်တော်စက်တိုင်းမေးချင်တာခုနကပြောလို့ကျိလက်စီတာဖွံ့ဖြိုးရေးကိစ္စဦးစားပေးပြီးတော့တုံးမယ်ပေါ့တစ်ဖက်မှာဒီချင်းငွေတွေပေးမယ်အကူအညီပေးမယ်နိုင်ငံတကာအဖွဲ့အစည်းတွေကလည်းသူတို့ကြိုးစည်းပွားကွန်တူရင်းပြောသူတို့ကြိုးစည်းပွားလည်းတပိုင်းပါပါတယ်အဲ့တော့တကယ်တမ်းကျိလက်ဒေသဖွံ့ဖြိုးရေးတို့ပါတော့ကိုလှုပ်ချင်လို့လုံနိုင်မယ့်အနေအထားမျိုးရှိလာပါမလားဒီချင်းငွေတွေဒါမှမဟုတ်ရှင်လည်းအဲ့အတွက်ဆွဲဆောင်နိုင်တဲ့အခြားနည်းလမ်းမျိုးရောရှိပါလား
ဟာဟာဒီကြောင်းကြီးဆွဲရပါမှာလည်းသူအများကြီးတည်ပါတယ်သူကပါတီကဘယ်ဟာဥစားပေးမယ်ပေါ့ဗျာနော်ဒီချိန်မှာဆိုလို့ရှင်လည်းအတိတ်ကြုံရအများကြီးရှိလာပြီပေါ့ဗျာနော်အဲ့နိုင်ငံတကာဘလောက်ပဲကိုလာပြီးတော့ကန်ကန်ကန်ကန်ကိုနေနေတော့ရွေးနေရမှာပေါ့ဗျာအဲ့တော့ခုကဂျပန်အကြောင်းပြောရဟုတ်တယ်ကျွန်တော်ပြောဆိုလဲတိကျကျွန်တော်ကြားပါတယ်တခုရှိတာကတော့အရင်ကကျွန်တော်နှစ်20ကာလအလုံးပေါ့ဗျာပြုတ်တရားပဲဒီကကိုကိုပြီးခဲ့တာလည်းရှိတယ်ပေါ့နော်ကန်တကယ်လည်းရှိတာပေါ့ချိခဲ့တာပဲပေါ့လေဆိုတော့နိုင်ငံတကာကတော့ကျွန်တော်ကဖြေခုန်နေရတယ်အခုဂျပန်တို့တခြားဒီကဒီပြည်ဆိုင်ရာဖွဲ့စည်းလာပြီဆိုရှင်တော့ဘယ်ပုံမှန်ရသွားတာပေါ့အဲ့ဒါကပြောမယ်ဆိုရင်တော့နိုင်ငံရေးရာကိစ္စကူတော့ကောင်းပါရဲ့နော်နောက်တစ်ခုကျွန်တော်တို့ဟိုဒီချမ်းတဲ့ကိစ္စကူပါတော့ဘာလဲဆိုကြတယ်နိုင်ငံများနိုင်ငံသားငွေတွေအများကြီးဝင်လာပြီဆိုလို့ရှိရင်မြန်မာငွေကပို့ပြီးတော့တက်လာနေတယ်အစ်ရှင်းရိတ်ကမြန်မာပြည်ကမြန်မာငွေကအရန်ကိုစားနေမယ်ဆိုလို့ရှိရင်လည်းအစ်ဖို့ကိုထိခိုက်ရအောင်ပဲဆိုတော့ဒီအစ်ရှင်းရိတ်ကိုပါကိုကကိုင်းတွင်နိုင်အောင်လဲကိုကအများကြီးအရေးရှင်းရလိုပါသေးတယ်ခင်ဗျာအဲ့တော့ဟိုတော့ကပဲဟိုနိုင်ငံတကာအဖွဲ့ရရန်ကုန်အဆက်ပြတ်လာနေကြတာပဲဗျာ။အဲ့တော့ဒီရှေ့တွေနော့ချမရင်းနဲ့တင်ညာကြီးကအရေးကြီးပါတယ်ဆိုတော့တခါတခါပြောကြတယ်ပေါ့။ဟိုဒီနေ့ရလည်းနေပြည်တော်မှာသူတို့ဒီ conference ပေါ့ဗျာ။တော့အလုံးစုံတော့ဒီ education ပေါ့နော်။ပညာရေးကဏ္ဍ review တို့လုပ်ပါတယ်။ဒါမျိုးလည်းကျွန်တော်တို့ကကြည့်နေကြလို့ရှင်ကျွန်တော်ဒီနောက်လာမယ့် generation တွေအတွက်ဒီကဏ္ဍတစ်ခုကတော်လေးကိုရိုက်နေရမယ်အလုံးသိကြပါပါလေ။ဒါတွေကိုလည်းခုပြောရင် infrastructure နဲ့ဖြည့်ရတဲ့မကဘူးပေါ့။ဒီကျမရေးနဲ့ပညာရေးကဏ္ဍတွေကိုလည်းကျွန်တော်ပြန်ပြီးတော့ထူထောင်ပေးဖို့လည်းကျွန်တော်ဒါအများကြီးကြောင်းလို့အယုံဆက်ရပါမယ်
ဟုတ်ကဲ့ခင်ဗျာဒီလေးလိုက်မှာတချို့သရရှင်တွေထပ်ရောက်နေပါတယ်မတ်ထွေးထိုင်းနိုင်ငံကပါမတ်ထွေးကြားမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့မတ်ထွေးဆွေးနွေးရဲ့ဂျင်းတဲ့အကြောင်းအရဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ကျမမေးချင်တာတခုခုနအဲ့ဒီပန်ကြီးစားပေါ့နော်မေးသေးသေးလို့ရှိရင်အဲ့ဒီပါမှာဘယ်လိုသုံးမလဲဆိုတာပေါ့နော်အဲ့ဒီချက်ပါပဲကျမဆွေးရင်လည်းကျမပြပါနေတာတော့ဒီဗီဒီယိုတွေကအခုစဉ်လေမစဉ်စီးပွားရေးလုပ်တာကဒီတော့အခြေအနေနဲ့ပဲပြည်ကြတာပေါ့နော်အဲ့ဒီပြည်ကအကြံဖန်သမားတွေကပြီးတော့လုံလတ်ရှိတော့ဒိန်လေတော့ဆိုသူကတန်းဖြစ်သွားပြီအဲ့ဒါစီမံရေးမပြေလေတဲ့အပိုင်းမှာရှိနေလို့အဲ့ဒါဖန်ကြီးစောက်ဆိုင်ပြည်လို့ချင်းဝင်နေပြေးမလဲပေါ့နော်အဲ့ဒီဒီလူတွေရဲ့အခြေအခြေခံအဖြစ်ပေါ့
ကိုကကိုတော်တော်ခင်စောဝင်းဖြေပြေးလို့ရမလားခင်ဗျာအဲ့အကြောင်းရင်းနဲ့ပတ်သက်လို
့ဟုတ်တယ်ကျောင်းဒီပြည်ရဲ့ဒေသအထိနောက်ချင်းဝင်တွေပြေးဖို့ဆိုတာကဟိုပြောနေရကြပါပြီပေါ့ဗျာကျွန်တော်ဆရာတော့ဒီလက်ဆိုင်ပါမယ်ရှိတာပေါ့လေနော်အဲ့ဒါကလည်းပြမစံတော့ဒီဆက်ကြိုးရေးချင်းဝင်လာပဲသူတို့ကထုတ်ပေးတဲ့ငွေလာပဲရှိတာပေါ့ဒီစီးပွားရေးကော်မရှယ်ဘန်တွေကဖြည့်ဝဆင့်ချီကိုသူဝင်နေတာဟိုချိနေတဲ့အနေအထားမရှိသေးဘူးလူလာကလည်းအဲ့ဒီကံကလုံနေတာဆိုတော့ဒီစကိုချေပြတ်မြတ်နေတဲ့နိုင်ငံလုံးပေါ့ဗျာသူတို့ဒေသတွေပါရှိပါဘူးဘယ်မှာမစင်တော့တကယ်အများကြီးကျိုးရှိနေပါလေဘန်တစ်ခုရလို့မရအောင်ပေါ့ဗျာအဲ့မနေရာကြီးတိုင်အောင်ပေါ့ဘန်တွေအများကြီးဖြူအောင်ဆင်ရတာပေါ့ဥမာဆိုရင်ထိုင်းမှာဆိုရင်ထိုင်းကလို့ဂျာမန်ဘာလီပါလိရှိတယ်လीဆိုတော့အဲ့ဒီကဏ္ဍတစ်ခုကိုကျွန်တော်ကဒီအရင်ကဆိုလို့ရှိပါဗျာဒီ high profile ပေါ့နော်ဒီသကောဓာတ်ငွေတို့နော်ဒီလေမြန်ကွင်းတို့နော်နောက်ပြီးတော့လည်းဒီရထားလမ်းတို့မော်တော်ကား highway တို့လောက်ပဲကြည့်နေမယ်အစားဒီနေနောက်ကိုဟာနေတဲ့ဒီဖြစ်တဲ့ကဏ္ဍကိုပါကျွန်တော်နေနေကတတိမမိပဲနဲ့ပေါ့ဗျာနော်ဒီစာကိုလည်းကျွန်တော်တို့ဝေအလုံးရင်းနဲ့ဖြတ်ပေးဖို့ပြောမယ်ဆိုတာကျွန်တော်တို့သိဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီလိုင်းပေါ်နောက်တူရှိပါတယ်ဥဇော်ဝင်းလှိုင်ဥဇော်ဝင်းလှိုင်ကရန်ကုန်မြို့ကထင်ပါတယ်ဥဇော်ဝင်းလှိုင်ကြားရမယ်ထင်ပါတယ်ခင်ဗျာ
ဥဇော်ဝင်းလှိုင်ကမန္တလေးမြို
့ပါအော်မန္တလေးရပါဟုတ်ကဲ့ပါမန္တလေးကဥဇော်ဝင်းလှိုင်ကိုဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တစ်ချက်မေးချင်တာကနံပါတ်1ချက်ကအထောက်ပံ့အကူအညီနဲ့ပေါ့လေချင်းဝင်နဲ့ဘယ်လိုကွာလဲဆိုအဲ့ဒါလေးသိချင်ပါတယ်နံပါတ်1ချက
်ဟုတ်ကဲ့
နံပါတ်2ချက်ကကျွန်တော်ဒီအထောက်ပံ့နေပေါ့နော်တို့နိုင်ငံမှာကျတော့မြေတွေကမြေလူမြေရင်းနေအများကြီးရှိပါတယ်အဲဒီမှာ CO နဲ့ rubber တို့စိုက်မယ်ဆိုရင်ကျွန်တော်တို့အတွက်ယာဒီဥတုတွေပြန်တော့မြတ်တာလာမှာဖြစ်ပါတယ်အဲသူတို့အတွက်လည်းအကျိုးရှိမှာပါသူတို့နိုင်ငံတွေအတွက်လည်းထောက်ပံ့ပေးတဲ့နိုင်ငံတွေပေါ့လေ တော့ယူရှိလာမယ်လို့ထင်ပါတယ်အဲ့ဒါတွေပဲကိုကျွန်တော်ကထောက်ပံ့နေပြီလို့ရနိုင်လားမရနိုင်လားကျွန်တော်သိတ
ယ်ဟုတ်ကဲ့ဒီမြေလွတ်မြေရိုင်းပုံမှာတွားပြီးတော့သူတို့ထောက်ပံ့နေပါနော်အဲ့တော့ပထမတစ်ချက်ကိုဆွေးနွေးကြပါလေအထောက်ပံ့တဲ့ချင်းငွေဘာများကွဲပြားလဲတဲ့ကောင်သူချင်းအရင်ဆုံးစပြီးတော့ဖြေပေးပါလားခင်ဗျဟု
တ်ကဲ့အထောက်ပံ့ဆိုတာကတော့အင်္ဂလိပ်လိုသူတို့ grant လို့ခေါ်ကြတာများပါတယ်ဆိုတော့ grant ဆိုတာကပြန်ဆက်ဆရာမလို့ပဲねကျွန်တော်တို့အကူအညီပေးတဲ့သဘောပါဆိုတော့ချင်းငွေဆိုတာကတော့အမျိုးမျိုးရှိပါတယ်တစ်ခါကလည်းအတိုးနဲ့ချင်းငွေနဲ့နှစ်ရှည်ပေါ့ဗျာဒီလိုထောက်ပံ့အကူအညီမှုတွေရှိသလိုတစ်ခါကလည်းဒါအတိုးများများနဲ့ဒီပုဂ္ဂလိကဗန်ဒီကနေပြီးတော့ချီးကြတဲ့ချင်းငွေမျိုးလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဥဇုံနိုင်ထပ်မေးချင်တာရှိပါလားဒီပုံမှာပေါ့ထောက်ပံ့နဲ့ချင်းငွေကိစ္စနဲ့ပတ်သက်လို့ရှင်းပါလားထပ်ပြီးတော့ပြောပြရှိပါလားရှင
်းပါတယ်ခင်ဗျာရှင်းပါတ
ယ်ဒုတိယ तू ပြောတဲ့ကိစ္စပါမြေလွတ်မြေရိုင်းနဲ့ပတ်သက်လို့ထောက်ပံ့ဒီအလားလားဖြစ်နိုင်ကြည်အလားလားဟိုဟာဒေါက်တာခေစောဝင်းဖြေပေးလို့ရပါလားခင်ဗျ
ကျွန်တော်ကဒီနေရာမျိုးဥပဒေတော့เนาะဒီမျိုးနေရာဥပဒေကိုလည်းကျွန်တော်ဒါအများနဲ့ဖြေပြလိုက်နေတာပါခုနကပြောလို့ပေါ့ဗျာเนาะဒီဘာမှမရှိတဲ့နေရာမှာတော့ဒီဆက်ပြီးတိဟန်ဒီနေရာစားပေးနေဆက်ကြတော့ဟုတ်ပါပြီသို့တော့ဒီ CEO ဆိုတဲ့ဟာကနံပါတ်1ကသူကအကျယ်ကြီးလောက်ရတယ်เนาะဆိုတော့မျိုးနေရာနေမကဘူးတဘာဝတော်တွေကိုပါခုတ်ပြီးတော့ CEO ဆိုင်မယ်ဆိုလို့ရှိရင်တဘာပါဝင်ခြင်းကိုအကျိုးမပြုတဲ့ပြင်ပုံပြတူကဥပပေးနိုင်ပါတယ်เนาะကျွန်တော်တို့အားလုံးပြည့်တဲ့အတိုင်းပဲเนาะစင်စာအတိုင်းမှာเนาะမလေးရှားလိုပါအောင်ねဆိုပြမစီဒီနေ့ထောက်တော်မှာဒီရက်တွေ့အဲ့မှာအေးကပေါင်းများစွာကိုကွန်မီတီကယူပြီးတော့သူစီအောင်ဆိုင်နေပါတယ်เนาะအဲ့တော့အားကြောင့်ဟိုဒီတဘာဝတော်ရည်လည်းကျွန်တော်ဖြစ်တယ်ပေါ့เนาะပြောမစီနောက်တစ်ခုပြောမစီလို့ရှိရင်စီအောင်ဖြစ်တဲ့နေရာမှာဆိုလို့ရှိရင်စွန့်ပစ်ဒီစီကတော်လို့ကိုစိုးတယ်အဲ့ဒါရောကျွန်တော်ဘယ်လိုလုပ်မလဲဆိုတော့ဒီတဘာဝပါဝင်ခြင်းကပါလာပြီလေเนาะဒီနေ့ကအော်စတြေးလျကပြိုဒယ်လီဂေးရှင်းတစ်ခုမြောက်ပြည်ကိုလာတယ်။သူကစက်ကူနဲ့ပြောပါထုတ်ချင်ပါတယ်။ဆိုလို့ရှိရင်ကြောင်ကလုံးတွေပေါ်မှာသူကထင်းပြင်စိုက်ပြီးတော့အဲ့ထင်းပြင်ကိုခုတ်ပြီးတော့စက်ကူထုတ်မယ်ဆိုရင်တော့ကောင်းပါလေလို့ပြောစီမှာကပြောမယ်ဆိုရင်တော့တစ်ခုတ်တာကအင်မနာကိုအလွန်ကြုံများနေတဲ့အတွက်ကြောင်ကလုံးတွေကများနေပြီ။အဲ့ဒီပေါ်မှာဘာလဲပြောပြောဒီထင်းပြင်စက်နိုင်မယ်ဆိုရင်တော့ဒါအကျိုးတော့အများကြီးရှိတာပေါ့နော်။ဆိုတော့ဒီမျိုးမျိုးရင်းကတော့ဟုတ်ပါပြီ။တော့ဒီ forest cover ပေါ့နော်ဒီတော့ပြန်ပြောပြီးသူကဟုတ်ပါပြီ။ဒါနဲ့တခြားအချက်တွေပေါ့ဒီတဘာဝပတ်ဝန်းကျင်ကိုဟိုသိနိုင်နိုင်တဲ့ကိစ္စတွေလည်းကျွန်တော်ထည့်ပြီးစဉ်းစားပါပါခုကဟိုဒီချင်းဝင်တဲ့ပတ်သက်လို့တခုပြောချင်ပါတယ်ကျွန်တော်ဒီကနောက်တာကာလာမောင်ကဆိုလို့ရှိရင်တော့သူကချင်းဝင်မလို့ချင်းမဟုတ်တဲ့သူက grant ပဲလုပ်ချင်တယ်လို့ပြောကြတာပေါ့ဗျာဆိုတော့ချင်းဝင်ဆိုတာတကယ်တော့ပုံပြောတာဝန်ရှိလာတယ်မြန်မာပြည်ကဟိုဖွံ့ဖြိုးဖို့အနေနဲ့နိုင်ငံဖြစ်တဲ့အတွက်သူကတော့တက်တာနဲ့နှုတ်နဲ့ကိုယ်ချီးပါတယ်ပေါ့လေသို့တော့ဒီကိစ္စကိုဒီနေ့ကိုကပြန်ဆမယ်ဆိုတဲ့အခါကျတော့ပုံတာဝန်ရှိလာတယ်ပေါ့ဒီလေးချက်လေးချက်အစ်င့်ကိုလည်းကျွန်တော်ပြန်ပြီးတော့ပြန်ရမယ်လို့လုပ်ပါတယ်။အလကားတစ်ခါကစ်ချက်မှာတောင်းနေမယ်ဆိုတာရှင်းလေပြန်ပြောင်းများယူပြီးတော့တန်းတီကိုထူအောင်ဟောလို့ပြည့်စုံလို့ရှင်တော့တာဝန်သိနေတဲ့ဒီချင်းကိုပြန်ဆက်နိုင်ဖို့လည်းကျွန်တော်နေနေကလုပ်ရမှာဖြစ်ပါတယ်
။ဟုတ်ကဲ့ဒေါက်တာခင်ဆောင်ကျေးဇူးပါကျွန်တော်မေကွန်လေးတစ်ခု race လုပ်ချင်ပါတယ်။အဓိကတော့ဒီ IMF World Bank တို့နဲ့ဆက်ဆံပြီးတော့ဒီနိုင်ငံတကာငွေကြေးဖွဲ့စည်းတဲ့ဆက်ဆံတဲ့နေရာမှာနိုင်ငံအနေနဲ့သဘောတူညီချက်တွေစာချုပ်တွေချုပ်ရတဲ့သဘောရှိပါတယ်ကျွန်တော်အရင်တုန်းကမြန်မာနိုင်ငံနဲ့တော့မတူဘူးပေါ့အရင်တုန်းကထိုင်းနိုင်ငံမှာဖြစ်ခဲ့တယ်မလေးရှားမှာဖြစ်ခဲ့တယ်တို့လုတဲ့အခါမှာတစ်ဖက်ကချုပ်ဆိုရတဲ့သဘောတွေမှာဒီဘ ਹੁ ချုပ်ကင်မှုတော်များဖြေလျှော့ပေးတဲ့ကြောင့်မလို့တိုင်းပြည်အတွက်နစ်နာရဲဆိုပြီးတော့ဒီစင်းသားလူရန်းစားတွေကဟိုပြန်ပြီးတော့ဆန္ဒပြတာမျိုးတွေရှိပါတယ်ခင်ဗျာအဲ့တော့တစ်ဖက်မှာကျွန်တော်တို့ဘက်ကစိုးကြိုးဖြစ်နေတာမျိုးပေါ့ဗားရီများစဉ်းစားမိတယ်ကောင်သူချင်းရင်ဖြေကြည့်ပါလားခင်ဗျာ
ဟိုအထူးသဖြင့်တော့ဗျာတို့လာတဲ့အခါပေါ့နော်ဆိုတော့အထူးသဖြင့်ကတို့ရဲ့ condition လို့ခေါ်တဲ့ဒီအချက်အခြေခံအချက်တွေလည်းပါပါတယ်ဒါတွေသဘောတူမှငွေချေးမယ်ဒါတွေသဘောတူမှကျွန်တော်တို့လောက်ရမယ်ဆိုတဲ့ဟာမျိုးပါကျွန်တော်အဲ့ဒီအနေထားမှာကြတော့တစ်ခါလေအထူးသဖြင့်ပေါ့ဗျာအခု stock share ဈေးကွက်လို့ဟာမျိုးပေါ့ဆိုတော့ကျွန်တော်တို့ကအချိန်မတိုင်မဲနဲ့ဟိုတကားဖွင့်ပေးလိုက်ပြီးတာမျိုးလည်းဖြစ်နိုင်တယ်ပေါ့ဆိုတော့ဒါမှမဟုတ်ဘဲနဲ့လည်းဒီ stock share ကလည်းအချိန်မှာတော့ကျွန်တော်တို့အတွက်ကတကယ်လိုအပ်တဲ့ဟာမျိုးပါဆိုတော့အဲ့တော့အဲ့ဒီအနေထားမှာတော့ဘယ်မှာအချိန်တိုင်လို့ဆိုတာဆုံးဖြတ်လဲတော်ဖြတ်ပါတယ်ဟိုဘယ်လိုလုပ်ကြမလဲဆိုတာတော်တော်ကြီးဟုတ်စင်းစင်းစားစားချင်းချင်းရှိချင်းလောက်ကြရင်တော့ပိုကောင်းတယ်လို့တော့ထင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ဒေါက်တာခင်ဆောင်ဝင်းရောက်ဘယ်လိုမြင်ပါလဲခင်ဗျာနိုင်ငံတကာငွေကြေးဖွဲ့စည်းနဲ့ဆက်ဆံတဲ့အခါမှာကျွန်တော်တို့ဘက်ကစိုးရိမ်စရာတွေများရှိပါလား
ရှိပါတယ်ခင်ဗျာဒါကိုကျွန်တော်လည်းဟိုအားလုံးပြီးဖို့လိုပါလိမ့်မယ်လူတို့ကစိုးရရောပေါ့ဗျာနော်ပြန်နေတာကြာပြီဆိုတော့ကမ္ဘာဗန်တို့နော်ဒီဒီဆိုင်ငွေကြေးရောင်းဝယ်ခွင့်ပြန်လာတဲ့ခါကျတော့လူရောဝန်တာလာပေါ့ဗျာသို့တော့ဒီဖွဲ့စည်းကြီးကအကုန်လုံးအားလုံးအုတ်တုံကောင်းတဲ့ဟာမျိုးတွေမဟုတ်ပါဘူးဒါပြောနေပြောတာပဲပေါ့လေနော်ဆိုခုနပြောဆိုဒီတောင်ကိုရီးယားတို့ထိုင်းတို့အင်ဒိုနီးရှားမှာဖြစ်ခဲ့တဲ့အထူးကြောင့်လည်းကိုကသိရဖို့လိုတယ်ဒီကမ္ဘာပါလို့ပါလို့လုတ်သွားလို့အများကြီးဒုက္ခရောက်တဲ့ခါကြီးလည်းကျွန်တော်အများကြီးရှိပါတယ်ဒီ IMF ဆိုတဲ့သုံးလေးကောင်းမယ်ပေါ့လေအဲ့ဒါကြောင့်လို့ကိုကဒီမျက်စိပွင့်နားပွင့်ပြီးတော့ဒါပါလေနော်ငါတို့ကဒီစာကိုလက်ခံမယ်ဆိုလို့ရှိရင်ဘ ဘာဖြစ်နိုင်လဲဆိုတော့ကွာအများကြီးဒီဥစ္စာကိုတို့ရထားဖို့လိုပါတယ်ကျွန်တော်ကဘာကိုကျွန်တော်ကဥပဒေနဲ့လဲဆိုတော့ခုမြန်မာနိုင်ငံမှာကိုဖွံ့ဖြိုးရေးဘဏ်တစ်ခုကျွန်တော်ထောင်ဖို့လိုနေတယ
်ဟုတ်ကဲ့
နော်ပြီးတော့
ကျွန်တော်ခက်တူတူလေးချုပ်ပြီးပါငါအချိန်လေးစီကံနေလို့
ပေါ့ဆက်တော့ခုပါကိုကိုစီမံခံခွဲမှုနဲ့နော်ကိုရဲ့အရေးချင်းတဲ့ဒီဥစ္စာကိုခုပါကိုပြောင်းနိုင်ဖို့ကအများကြီးလိုပါလိမ့်မယ်သူတို့အားကိုးနေမယ်ဆိုတာမြန်မာနိုင်ငံဖွံ့ဖြိုးရေးဘဏ်တစ်ခုကိုကျွန်တော်ကပြောင်းဖို့လိုပါလိမ့်မယ်
ဟုတ်ကဲ့ပါခင်ဗျာအခုဆွေးနွေးပေးတဲ့ဒေါက်တာခင်စောဝင်းရောဦးအောင်သူညင်ရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ Daily Life Season ကျွန်တော်ဒီမှာအချိန်ဆက်သွားလို့ပါဒီမှာပဲရန်နာခွင့်ပေးပါခင်ဗျာ
ဟုတ်ကဲ့